ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးတိုးတက်မှုကျဆင်းခဲ့တဲ့မြန်မာပြည်မှာပြည်တွင်းပြည်ပကအခြေအနေတွေကြောင့်စိန်ခေါ်မှုတွေရှိနေဆဲဖြစ်ကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်တဲ့အပေါ်မြန်မာစီးပွားရေးပညာရှင်တွေကဘယ်လိုသုံးသပ်နေကြလဲဆိုတာပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ2019-2020ဘဏ်သာနှစ်မှာ3.5%ရာခိုင်နှုန်းကျဆင်းခဲ့တဲ့အတွက်မကြသေးခင်ကရရှိထားတဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးရလဒ်တွေကိုထိခိုက်နေရတဲ့အကြောင်းဒီနေ့ထုတ်ပြန်လိုက်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစီးပွားရေးတိုးတက်မှုနှုန်းဟာရှေ့လာမယ့်နှစ်မှာပြန်တိုးတက်နိုင်ခြေရှိရလို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစောဖေဝင်က VOA ကိုပြောပါတယ်
။အေယုံဝင် export ရောက်သွားတယ်။ကုန်ထုတ်လုပ်မှုကလည်းပဲအကြီးစားကုန်ထုတ်အပါလုပ်ငန်းဖြစ်တဲ့ဆယ်ရုပ်လုပ်ငန်းတို့၊ tourism လုပ်ငန်းတို့ပေါ့နော်။အဲ့ဒါတွေမှလည်းပဲဝင်ငွေရောက်သွားတယ်ဆိုတော့မနစ်ကလည်းကုန်ရောက်သွားနိုင်လေပေါ့နော်။ကျော်ပါပဲဒီပြည့်600ခန့်တော့ပတ်ဝန်းကျင်လောက်တော့လည်းတိုးလာနိုင်စရာရှိသေးတယ်ပေါ့နော် SME လို့ MSME လို့စသည်ဖြစ်ပေါ့နော်ဆက်မှုလည်းမှုကဏ္ဍဆိုလို့ရှိဆိုတော့များများလေးကခုံလုံးလုံးမှုကျနေတော့တပြေလုံးအတိုင်းအတာနဲ့ပြောလို့ရှိရင်တော့ကျလို့ကျမှာပဲဒါပေမဲ့လို့စုစုပေါင်းဒီ GDP အရေးလိုက်ကြည့်ရင်ပြီးခဲ့တဲ့နှစ်တည်တဲ့တိုးတက်မှုရော့မယ်တိုးတော်လည်းပဲတိုးတော်တိုးတက်နိုင်တယ်လို့ပဲသတ်မှတ်ကြပါလား
ဒါပေမဲ့လည်းဒေသတွင်းယောဂကုသမှုလှိုင်းတဲ့ကမ္ဘာစီးပွားရေးထိခိုက်မှုကြာရှည်လာတာနဲ့ပြည်တွင်းဗန္ဒာရေးကဏ္ဍမတိကျမှုလက်နက်ကင်ပြည်ပခါနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲရှိနေတဲ့မြန်မာနိုင်ငံမှာစီးပွားရေးအတွက်အန္တရာယ်စင်ကုန်မှုတွေရှိနေစေဖြစ်တယ်လို့လည်းကမ္ဘာဗန်ကသတိပေးထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုစိတ်ဝင်စားသူတွေရှိရာကြောင့်စီးပွားရေးမှာအထောက်အကူဖြစ်နိုင်တယ်လို့လည်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်။
ဒီနေ့အစီအစဉ်ကပြောရရင်ကျွန်တော်တို့ဒီ MNC ကခွင့်ပြုလိုက်တဲ့ပမာဏကသတ်မှတ်ထားတဲ့ target ပေါ်မှာ9.8%လောက်ကပ်နေပြီပေါ့နော်။ဒီ MNC ကခွင့်ပြုလိုက်တဲ့အခြေအနေကြီးဟိုအစီအစဉ်ကပဋိကတ်တိုင်းမှာဒီကဟိုခွင့်ပြုတဲ့ပမာဏကိုများတယ်ပေါ့။နောက်ဒီကျွန်တော်တို့ MNC ကတင်ပြပြီးပြည့်စုံတယ်ကျွန်တော်တို့ဒီဟိုလုပ်ငန်းတွေရရှိနေပြီပေါ့နော်။ဆိုတော့ဒီနေ့ပြန်ကြည့်ကြအောင်ပြင်ရင်တော့ကျွန်တော်တို့ဒီခွင့်ပြုနိုင်တဲ့အခြေအနေကတော့ဆက်ချားကောင်းနေတဲ့လေးတာရှိနေပေါ့။
ဒီနေ့အထိမြန်မာနိုင်ငံမှာစင်ကာပူကအများဆုံးရင်းနှီးမြှုပ်နှံထားပြီးတရုတ်ထိုင်းဟောင်ကောင်အင်္ဂလန်ကအစဉ်တိုင်းရှိနေပါတယ်အဓိကရင်းနှီးထားတဲ့ကဏ္ဍတွေရဲ့မှာလျှက်စစ်ရင်းနှံတဲ့သဘာဝတုံ့ငွေကအများဆုံးဖြစ်ပြီးအဲ့ဒီနောက်မှာကုန်ထုတ်လုပ်မှုပို့ဆောင်ဆက်သွယ်ရေးနဲ့အင်ချာမီလုပ်ငန်းတွေဖြစ်ပါတယ်လက်တလုံးမှာတော့ကပ်ရောဂါကူးစက်မှုတကြောပြန်ကြီးထွားလာနေရကြောင်းမြန်မာနိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေအတော်များများရပ်ဆိုင်းထားရပါတယ်ကာယောဂါကြောင့်ကန့်သတ်ထိ ंछ ုံမှုကနေပြန်လည်ထူထောင်ရေးသို့လိုအမည်ပေးထားတဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာတော့အရှေ့အာရှနဲ့ပစိဖိတ်ဒေသမှာနှစ်ပေါင်း20အတွင်းပထမဆုံးဆင်းရဲနွမ်းပါမှုအမြင့်တက်လာနိုင်ပြီးလူဦးရေ38သန်းလောက်ဟာလည်းဆက်လက်ဆင်းရဲနေနိုင်တာဒါမှမဟုတ်ရင်ကာယောဂါကြောင့်ပြန်လည်ဆင်းရဲနိုင်တဲ့အခြေအနေနဲ့ကြုံရနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်